ုပထမဆုံးမြန်မာနိုင်ငံမှာသွေးကြောင်စီးနေတဲ့ပြည်တွင်းစစ်ရပ်တန့်နိုင်အောင်ဖြေရှာဖို့မြန်မာရေးဆွေးနွေးပွဲတစ်ခုကိုထိုင်းနိုင်ငံကလက်ခံကျင်းပခဲ့တယ်ဆိုတဲ့ကောင်းစဉ်နဲ့ AP သတင်းဌာနကဆောင်းပါးကိုတင်ပြပါမယ်။မြန်မာနိုင်ငံကပြည်တွင်းစစ်ချုပ်ငြိမ်းမှုဒေသတွင်းမှာဆွေးနွေးပွဲတွေအမျိုးမျိုးကျင်းပပြီးအဖြေရှာဖို့ကြိုးစားခဲ့ပေမယ့်မအောင်မြင်တဲ့အချိန်မှာထိုင်းနိုင်ငံကနေဦးဆောင်ပြီးမြန်မာအင်ဒီဇင်းနိုင်ငံတွေပါဝင်တဲ့နှစ်ရက်ကြာဆွေးနွေးပွဲကိုဂျာတာဘရင်းနေကဘန်ကောက်မြို့မှာစတင်ကျင်းပခဲ့တယ်လို့သတင်းကဆိုပါတယ်။ဒီဆွေးနွေးပွဲမှာစစ်ကောင်စီကလွှတ်လိုက်တဲ့နိုင်ငံသားဝင်ကြီးဦးတန်းဆွေနဲ့အင်ရှင်ထိုင်းနိုင်ငံတရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်လာအိုနိုင်ငံတွေကနိုင်ငံသားဝင်ကြီးနဲ့အဆက်မြင့်ရာရှိတွေတက်ရောက်ခဲ့ကြပြီးမြန်မာနိုင်ငံကစစ်ရေးပြည်ပခါတွေကနေဒုက္ခသည်တွေအများအများပေါ်ထွက်လာမှာနဲ့ဒေသတွင်းမတည်ငြိမ်မှုတွေဖြစ်လာမှာကိုအိန္ဒိယ၅နိုင်ငံစလုံးကစိုးရိမ်နေကြောင်းပြောကြားခဲ့တယ်လို့သတင်းကဖော်ပြပါတယ်ဂျာတာရီနီကလုပ်တဲ့ဆွေးနွေးပွဲပထမနေ့မှာစစ်ကောင်စီရဲ့နိုင်ငံသားဝင်ကြီးဦးတန်းဆွေကလာမယ့်နှစ်မှာစစ်ကောင်စီကလုပ်မယ့်ရွေးကောက်ပွဲနဲ့လမ်းပြမြေပုံအကြောင်းရှင်းလင်းပြောကြားခဲ့ပါတယ်။တောက်ကြနေမှာလုပ်တဲ့ဆွေးနွေးပွဲဒုတိယနေ့မှာတော့အာဆီယံနိုင်ငံတွေကအစစ်မြင့်ရာရှိတွေတက်ရောက်ခဲ့ကြပြီးစစ်ကောင်စီကလုပ်မယ့်ရွေးကောက်ပွဲမှာတက်ဆိုင်သူအလုံးပါဝင်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုလားတယ်လို့ထိုင်းနိုင်ငံသားဝင်ကြီးကပြောတဲ့အကြောင်းဘန်ကောက်ပို့သတင်းစာကဒီဇင်ဘာလ20ရက်မှာဖော်ပြပါဗျ။စစ်တပ်ကနေအရက်သားတွေကိုအကြမ်းဖက်နေတာအဆုံးတတ်လိုက်ဖို့နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုချက်ချင်းလွှတ်ပေးဖို့စင်ကာပူနိုင်ငံသားဝင်ကြီး Vivian Balakrishnan ကတိုက်တွန်းခဲ့တဲ့အကြောင်းDistrict တိုင်းကပေါ်ပြပါတယ်။အင်ရှင်ထိုင်းနိုင်ငံဟာမြန်မာနိုင်ငံမှာအာဏာသိမ်းထားပြီးပြည်သူတွေကိုတပ်ဖြတ်နေတဲ့စစ်တပ်ကိုအလျှော့ပေးပြီးလက်ခံတဲ့ရည်တည်ချက်ရှိနေတယ်လို့ဝေဖန်ခံနေရတဲ့အကြောင်းလဲဆောင်းပါးကပေါ်ပြပါတယ်။ထိုင်းနိုင်ငံဟာတစ်ဖက်မှာစစ်ကောင်စီရဲ့လုပ်ရည်တွေကိုစတင်ရှုံချတဲ့အာဆီယံရဲ့ထုတ်ပြန်ချက်တွေမှာပါဝင်နေပြီးတစ်ဖက်မှာလည်းစစ်ကောင်စီကိုဒေသရင်းနိုင်ငံတွေလက်ခံလာအောင်တိတ်တဆိတ်လမ်းကြောင်းပေးနေပါတယ်။စစ်ကောင်စီနဲ့အတိုက်ခံအင်အားစုတွေနှစ်ဖက်လုံးထိတွေ့ဆက်ဆံတဲ့နှစ်လန်းသွားပုံစံတန်တမန်ဆက်ဆံရေးအစားမျက်နှာနှစ်ဖက်နဲ့ဆက်ဆံတဲ့နီလန်းကိုတုံးနေတာဖြစ်ပါတယ်လို့ Fortify Right လူခွင့်လေးလာဆောင်ကြီးအဖွဲ့က Patrick Fonsa တုံးကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့တပ်ဖြတ်မှုတွေကြောင့်မြန်မာနိုင်ငံကြီးဟာဒေသရင်းပြဿနာတစ်ခုဖြစ်လာတဲ့အချိန်မှာအာဆီယံအနေနဲ့စစ်ကောင်ဆောင်နဲ့အတူရောင်ရွေးကောက်ပွဲကျင်းပဖို့ကြိုးစားတဲ့လောက်ရက်တွေကိုပြက်ပြက်သားသားဆန့်ကျင်နေမှာတယ်လို့သူကပြောထားတာကိုဆောင်းမမှာဖော်ပြပါတယ်အခုဆက်လက်ပြီးထိုင်းနိုင်ငံမှာလုပ်နေတဲ့မြန်မာရေးဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးအကြံပေးမိုဟာမက်တူဟစ်ဟူဆိုင်နဲ့မြန်မာနိုင်ငံသားကြီးဝင်ကြီးဦးတန်းဆွေတို့တွေ့ဆုံခဲ့ရမှာရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးကိစ္စနဲ့ပတ်သက်ပြီးအမြင်မတူမှုတွေရှိပေမဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့တဲ့အကြောင်းဒါကာထရီဘျူးန်သတင်းကိုတင်ပြပါမယ်။ဘန်ကောက်မြို့မှာပြုလုပ်တဲ့မြန်မာအင်ဒီဇင်း၅နိုင်ငံနဲ့ဆွေးနွေးပွဲမှာစစ်ကောင်စီရဲ့နိုင်ငံသားရေးဝင်ကြီးနဲ့တဦးချင်းတွေ့ဆုံခဲ့ရမှာရခိုင်ပြည်နယ်အရင်းနဲ့ပတ်သက်ပြီးအမြင်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်လို့သတင်းကဖော်ပြပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားအကြံပေးမိုဟာမက်တူဟစ်ဟူဆိုင်ကရိုဟင်ဂျာတွေလုံခြုံပြီးဂုဏ်သိက္ခာရှိရှိနဲ့ဆန္ဒအလျောက်နေရပ်ပြန်နိုင်အောင်ဆောင်ရွက်မယ်လမ်းပြမြေပုံဖန်တီးပေးဖို့အရေးကြီးတဲ့အကြောင်းပြောကြားခဲ့တာကိုသတင်းကဖော်ပြပါရယ်မြန်မာနိုင်ငံသားရေးဝင်ကြီးဦးတန်းဆွေဘက်ကတော့စစ်ကောင်စီရဲ့တိုင်းရင်းသားအဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့အစည်းအဝေးနေဆက်ဖြတ်ကျော်မှုကဲနေကိုပူတွဲနှိမ်နေမို့နဲ့ရခိုင်ပြည်နယ်အပါအဝင်စစ်ပြေးဒုက္ခသည်တွေနေရပြန်နိုင်စေမယ့်အစီအမံတွေကိုဖန်တီးဖို့ကြိုးပမ်းနေတဲ့အကြောင်းပြောကြားခဲ့တယ်လို့သတင်းမှာဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ